အမေရိကန်ရဲ့စွမ်းအင်ဌာနအပါအဝင်အစိုးရအေဂျင်စီအများအပြားကိုရုရှားရဲ့ချင်းချောက်ငွေညှစ်တဲ့စိုက်ဘာဂိုင်းတစ်ခုကဖောက်ထွင်းဝင်ရောက်ခဲ့တယ်လို့အမေရိကန်လုံခြုံရေးအရာရှိတွေကပြောပါတယ်။အစိုးရအဖွဲ့တွေနဲ့ကော်ပိုရေးရှင်းတွေကြားမှာအသုံးများတဲ့ဖိုင်လွှဲပြောင်းပေးတဲ့ program တစ်ခုဖြစ်တဲ့ Move It Transfer ကတဆင့်ဖောက်ထွင်းလာလို့လဲအမိမြေလုံခြုံရေးအရာရှိတွေကဒီနေ့မှပြောပါတယ်။စွမ်းအင်ဝင်ကြီးဌာနရဲ့လုပ်ငန်းနှစ်ခုလည်းတိုက်ခိုက်ခံခဲ့ရပါတယ်။ရုရှားနဲ့ဆက်ဆက်နေတဲ့ချင်းချောက်ငွေညှစ်တဲ့ hacker အဖွဲ့တစ်ခုဖြစ်တဲ့ CI0P အဖွဲ့ကဒီ cyber တိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြီးခဲ့တဲ့သတင်းတစ်ပတ်ကတရားမဝင်ဒုစရိုက်လုပ်ငန်းတွေလုပ်တဲ့ website တစ်ခုကနေပြောခဲ့ပါတယ်။အရေးကြီးတဲ့အချက်အလက်တွေကိုမပြတ်စည်းစေခြင်းရင်အပေးအယူညှိနှိုင်းမှုတွေလုပ်ဖို့ကိုဗုဒ္ဓဟူးနေ့အချိန်ပေးထားတယ်လို့လည်းသူတို့ကပြောပါတယ်အပေးယူတွေမလုပ်ဘူးဆိုရင်တော့ဘယ်အစိုးရဌာနရဲ့ရဲဌာနမြို့ပြဌာနတွေရဲ့အချက်အလက်တွေကိုမဆိုဖျက်ဆီးပစ်မယ်လို့လည်းပြောထားပါတယ်အမေရိကန်ကဂျော်ဂျီယာတက္ကသိုလ်ဂျွန်ဟော့ပကင်းတက္ကသိုလ်နဲ့ကျန်းမာရေးဆိုင်ရာလေ့လာမှုအပါအဝင်ဂျွန်ဟော့ပကင်းတက္ကသိုလ်ရဲ့ကျန်းမာရေးစနစ်ဗြိတိန်နိုင်ငံက Shell ရေနံကုမ္ပဏီစတာတွေလည်းပြစ်မှတ်ခံထားရတဲ့အထက်မှာပါဝင်နေတယ်လို့ရုရှားရိုက်တာသတင်းဌာနမှဖော်ပြထားပါတယ်အမေရိကန်စစ်တပ်နဲ့ထောက်လန်းရေးအေဂျင်စီတွေကတော့ထိခိုက်တာမရှိဘူးလို့ CISA အကြီးတန်းအရာရှိတူက AP သတင်းဌာနကိုပြောထားပါတယ် Online ဖောက်တွင်းတိုက်ခိုက်ခံရတဲ့ Move It Software ကုမ္ပဏီကတော့သူတို့ရဲ့စနစ်တွေကိုပြုပြင်ပြောင်းလဲဖို့အတွက်အစိုးရဌာနတွေပြင်သူတို့ရဲ့တခြားဖောက်သည်တွေနဲ့အတူပူးပေါင်းပြီးဆောင်ရွက်နေတယ်လို့ပြောသွားပါတယ်ရှင်